ေစရာအီးမေးကဘာမှရာသီဥတုပြောင်းလဲမှုကပဝင်းကျင်ရေးရာကဘာထစ်ဆုံးပြဿနာဖြစ်နေတယ်လို့ပဝင်းကျင်ရေးရာဖွဲ့စည်းတွေအလုံးလူလူကပြောကြပါတယ်2024မှာကမ္ဘာကရင်ဆိုင်ရတဲ့ထိဆုံးပြဿနာ10ခုကိုအမေရိကန်ပြည်ထောင်စုနယူးယောက်အခြေစိုက် The World Around ပရဟိတအဖွဲ့ကပညာပေးရုပ်သံထုတ်လင်းတဲ့အခါမှာလဲရာသီဥတုပြောင်းလဲမှုကပတ်ဝန်းကျင်ရေးရာပြဿနာတွေထဲနံပါတ်1ကနေရာယူပါတယ
် Number 1 Climate change Climate change remains the overall
ရာသီဥတုပြောင်းလဲမှုကတစ်ခုကိုတစ်ခုလွှမ်းခြုံဆက်ဆက်ပြီးဒုက္ခပေးမြဲပေးနေတုံးပါပဲရာသီဆက်ဝန်းကမောက်ကမဖြစ်ရာကပင်လယ်ရေမျက်နှာမြင့်တက်ပြီးဂေအားစနစ်ကိုချိမ့်ချောက်ပါတယ်အပူလိုင်းတွေရိုက်ရေကြီးပျက်စီးရပါတယ်နေရာနှံ့ကိုအကျိုးသက်ရောက်ပါတယ
်ဒုတိယမြောက်ပြဿနာကပလတ်စတစ်ညင်ညမ်းမှုလို့ဖော်ပြပြီးသူ့နောက်မှာဇီဝမျိုးစုံမျိုးကွဲတွေဆုံးရှုံးမှုရေရှားပါမှုလေထုညင်ညမ်းမှုအစာတောက်လေလွင့်မှုဓာတုညင်ညမ်းမှုသစ်တောပြုံးတည်မှုသမုတ်တရာဓာတ်သဘာဝပြောင်းလဲမှုနဲ့နံပါတ်10ဖြစ်ပဝင်းကျင်ရေးရာတရားမျှတမှုမရှိခြင်းကိုဖော်ပြပါတယ်မြန်မာနိုင်ငံကတစ်တော်ရီသဘာဝတယံဇာတရေစီဝမျိုးစုံမျိုးကွဲတွေကပြုံးတည်နေတာပါ2024 April မှာမြန်မာနိုင်ငံကမြို့6မြို့ဟာကမ္ဘာအပူပြင်းဆုံးမြို့တွေဖြစ်ဆန့်ကျင်တင်ခဲ့ပြီးစက်တဘာမှာယာဂီမုန်တိုင်းတိုက်ရိုက်တိုက်သွားတဲ့ဗီယက်နမ်နိုင်ငံမှာလူ300နီးပါးသေဆုံးချိန်မှာမြန်မာနိုင်ငံမှာစစ်ကောင်စီဆိုင်ရင်အရလူ260ကျော်သေဆုံးခဲ့ပါတယ်အပူလိုင်းရိုက်ရိုက်ရေကြီးကြီးစိုက်ပျိုးရေးကဏ္ဍထိခိုက်ရတာကိုတောင်သူလယ်သမားအကျိုးဆောင်ကိုရက်တာဝင်းကဦးစော်ရန်ပြောတာက
တဖြစ်နေမှာပဲရာသီဥတုဖောက်ပြန်မှုကတော့အဲ့ဖောက်ပြန်မှုလဲမှာမှာပူလိုင်းရိုက်ပြီးမိုးခေါင်လောက်လာကျင်းတည်ထိခိုက်ရေကြီးပြီဆိုလို့ရှိရင်တဘာက3ဘတ်လောက်ရေမြုပ်သွားရင်ပြန်ဆိုင်မရတော့ဘူးလေအဲ့ဆက်ဆိုင်ရတာနောက်မိုးနဲ့အချိန်မီမှာပေါ့နော်မိုးကိုအားကိုးတယ်ဆဲရေးဆိုရင်တော့တမျိုးပေါ့
2024မိုးစဘာစိုက်ပျိုးချိန်မှာရေကြီးတဲ့အတွက်စိုက်ပျိုးမြေဧက9သိန်းခွဲနီးပါးရေမြုပ်တယ်လို့လဲစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်The World Around ရဲ့2024ကမ္ဘာကရင်ဆိုင်ရတဲ့ပတ်ဝန်းကျင်ရေးရာထိဆုံးပြဿနာမှာမပါပေမဲ့မြန်မာနိုင်ငံမှာတော့ဆယ်တွေကရေဖို့လွှဲထုတ်တာကလည်းပြဿနာပဲဖြစ်ပါတယ်။မြန်မာဤနည်းချင်းထိုင်းနိုင်ငံမှာဆိုရေရုတ်တရက်မကြီးရအောင်ဆယ်ရေဖို့တွေကိုကြိုတင်လွှဲထုတ်ပြီးဆယ်အောက်ပိုင်းမှာနေထိုင်သူတွေကိုလည်းကြိုတင်သတိပေးပါတယ်။မြန်မာနိုင်ငံကကင်းဒါဆယ်ရှိတဲ့မြသားမျိုးနဲ့ဒေသခံတယောက်ကတော့ဆယ်ရေကြော်မယ်ဆိုတာကြုံမသိခဲ့ပါဘူး
။ဒီကောမလွှဲဘဲနဲ့ကြိုကြတာကတော်တော်များတာ။ဘာလဲမိုးကလည်းတတ်တတ်ရွာဆိုတော့ကြုံမသိရ
။မဟုတ်တော့ရာသီမှာရေကြီးတက်တဲ့မြန်မာနိုင်ငံဟာရေအရင်အမြင့်ပေါများပေမဲ့တောင်ပေါ်ဒေသတွေမှာပါရေရှားပါလာတယ်လို့အရှက်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအဖွဲ့ဝင်ဦးအိုလာကပြောတာပါ။
တောင်ပေါ်ဒီမှာကိုပဲရေရှားတာဖြစ်လာတယ်။တောင်ကြီးလိုနေရာမျိုးတွေရခိုင်နဲ့မကွေးနယ်စပ်ကချင်းတောင်တွေပေါ်မှာရေရှားတဲ့ကိစ္စမျိုးတွေဖြစ်လာတယ်ပေါ့လေ။နှစ်မျိုးသွားတွေ့ရတာပေါ့။တစ်မျိုးကကျတော့ရေရင်းမြစ်တွေကိုလေးမထားတာတွေ့ရတယ်။နောက်တစ်မျိုးကကျတော့သူတို့မမြင်လိုက်တဲ့ရာသီဥတုပြောင်းလဲခြင်းရာတက်ရောက်မှုတွေပေါ့
။ပဝင်းကျင်ရေရာကဘာထက်ဆုံးပြဿနာလို့သတ်မှတ်ကြတဲ့ရာသီဥတုပြောင်းလဲတဲ့ဒဏ်ကိုစီးရတဲ့နိုင်ငံတွေကပိုကြုံတွေ့ရမယ်လို့လည်းပညာရှင်တွေကသတိပေးထားပါတယ်။